အရွယ်ရောက်သူတွေစစ်မှုမထမ်းမနေရဥပဒေနဲ့စစ်ကောင်စီကတပ်သားတဲ့စုဆောင်းနေရမှာအခုအခါမှာအမျိုးသမီးတွေကိုလည်းစည်ရင်းကောက်ယူတာဖမ်းဆီးတာတွေရှိနေတယ်လူဒေသခံတွေကပြောပါတယ်။စကိုင်းတိုင်းမုံရွာမြို့မှာဆိုရင်လည်းဒီအပိုင်းတွင်စစ်မှုထမ်းမှုစည်ရင်းကောက်ယူတာဖမ်းဆီးတာခံရသူတွေထဲမှာအမျိုးသမီးတွေပါဝင်ခဲ့တာပါ။စစ်မှုထမ်းဥပဒေနဲ့လူငယ်တွေဖမ်းဆီးခံနေရတဲ့မုံရွာမြို့ကအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆူမုံကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအတည်ပြုလိုက်တဲ့အချိန်ကနေစပြီးတော့စကိုင်းတိုင်းမုံရွာမြို့မှာတော့လူငယ်တော်တော်များများစစ်မှုထမ်းမှုဖမ်းဆီးခေါ်ဆောင်ခံရတာတွေခက်စိတ်စိတ်ရှိလာခဲ့ပါတယ်။မုံရွာခရိုင်မုံရွာမြို့နယ်နဲ့မြို့ပေါ်ရပ်ကွက်တွေမှာအသက်16နှစ်ကနေ45နှစ်အရွယ်ရှိတဲ့အမျိုးသားတွေအမျိုးသမီးတွေကိုဖမ်းဆီးခေါ်ဆောင်တာတွေရှိနေပြီးတော့စစ်တပ်ထဲမှာလူစုဆောင်းနေတယ်လို့မုံရွာအမြင့်လန်သတင်းဌာနပြန်ကြားရေးတာဝန်ခံကိုစွမ်းလင်းထက်က VOA ကိုပြောပြပါတယ်
ဖမ်းမိတဲ့လူတွေတော့တော်တော်များများကတော့ပါသွားကြတယ်။အားရဲလောက်အတွင်းလူကလူပေါင်းဘာလောက်ကျော်ပြီ။400ကျော်ကျော်500နီးပါးတော့ရှိပြီးပါသွားတာလေ။ဘုံဝါမျိုးတွေကလမ်းပေါ်မှာရှိနေတယ်။ကြားမင်းမှာပေါ့နော်။ဘုံလုံးဖမ်းတယ်ဖမ်းပြီးတော့တားပေါက်ဖြစ်နေတယ်။ဒါဘက်ဒီကြရင်အိမ်မဲတည်ဝင်ပြီးတော့ဆွဲရမျိုးတွေရှိတယ်။ပြီးတော့တောင်းတဲ့စည်ရင်းတို့အဲ့လိုမျိုးတွေတောက်တာတွေရှိတယ်။
မုံရွာမြို့ပေါ်ရပ်ကွက်တွေနဲ့လာဝကယုံဟောင်းဂိတ်အပါအဝင်ရေဦးဆန်ဆိုင်ဂိတ် New Day စီဆိုင်ဂိတ်ကညာနာယုံဂိတ်နဲ့မအူဂိတ်စွမ်းရည်ထက်ဂိတ်အပြင်တောပူပြူရွာအရှိတ်အမြန်လမ်းကြောနဲ့ညောင်မင်းသာဂိတ်အဲ့ဒီနေရာတွေမှာဖြတ်တန်းသွားလာတာမျိုးတွေမလုပ်ဖို့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြည်သူတွေကိုသတိပေးထားတယ်လို့ကိုစွမ်းလင်းထက်ကလည်းအခုလိုဆက်ပြောပြပါတယ်
အဲ့လိုတော့မကြားမယူကြဒီတစ်ထက်ရောက်လာမှာပဲပြန်ပြေးတဲ့လူတွေပဲရှိတယ်ရှင်နေကလောလောဆယ်မျိုးရင်းမျိုးပြောင်းတော့ဘယ်မှမသွားလာတာအကောင်းဆုံးပဲဗျာဟုတ
်စစ်မှုထမ်းမှုအတွက်စစ်ကောင်စီဘက်ကလူစုဆောင်နေတာမုံရွာမြို့မှာအခုနှစ်အစပိုင်းမှာတည်းလူဦးရေတော်တော်များများရှိခဲ့တယ်လို့ဒေသခံတွေကလည်းပြောပါတယ်အဲ့ဒီထဲမှာအမျိုးသမီးတချို့လည်းပါဝင်လာပါတယ်ဖမ်းဆီးခံထားရတဲ့သူတွေကိုအရင်တုန်းကငွေနဲ့ပြန်ရွေးလို့ရပေမဲ့အခုနှစ်ထဲမှာတော့ပြန်ခေါ်နိုင်တာမျိုးမရှိသေးဘူးလို့လည်းမုံရွာဒေသခံတူကပြောပါတယ်
။မုံကတော့ဟိုကဟိုလာတယ်ဆွဲတယ်ပြတော့မုံဘတ်ချလဲဆွဲနေတယ်။ကိုကဟိုကြားမှာတော့မယူရတော့ဘူးပြဆရာမကြီးဆွဲတယ
်။လမ်းပေါ်မှာပုံမှန်သွားလာနေတဲ့သူတွေစစ်စေးရိတ်ဂိတ်ဖြတ်တန်းတဲ့သူတွေကရော့စိတ်တွေကနေမုံရွာမြို့ဘက်ကိုကူးလာတဲ့သူတွေကိုပါဖမ်းဆီးစုဆောင်တာတွေရှိနေပါတယ်။ဒါအပြင်ညတကောင်ရဲ့အချိန်အစည်းစီရင်နဲ့ခေါ်ဆောင်ခံရသူတွေလည်းရှိလာနေတယ်လို့မြုပ်ကန်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့စစ်မှုထမ်းအတွက်အမျိုးသမီးတွေကိုစုဆောင်းတာမျိုးမရှိသေးပဲနာမည်စာရင်းကိုသာကောက်ယူတာမျိုးလုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုထားပါတယ်ရှင်